ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနေစပ်မှာတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား14ဦးကိုစနေနေ့ကဖမ်းမိခဲ့တယ်လို့ထိုင်းကျတပ်ဖွဲ့ကပြောပါတယ်။တောင်ပိုင်းစာတာဝူပြည်နယ်အတွင်းကရဲစစ်ဆေးရေးဂိတ်ကိုရောက်တဲ့အချိန်အဲ့ဒီမြန်မာနိုင်ငံသားတွေကိုတင်လာတဲ့ pickup truck ကရမပေးပဲမောင်းထွက်ပြေးသွားတယ်လို့ဆိုပါတယ်။10ကီလိုမီတာလောက်မောင်းပြီး driver ကအမျိုးမျိုးထွက်ပြေးဖို့ကြိုးစားပေမဲ့မအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာထိုင်းရဲကဖမ်းမိလိုက်ပါတယ်။အဲ့ဒီ pickup ပေါ်မှာမြန်မာနိုင်ငံသားအမျိုးသား17ဦးနဲ့အမျိုးသမီး3ဦးတို့ကိုတင်ဆောင်လာတာလို့ဆိုပါတယ်။ကာရမဟာဆုံးခလပ်ပြည်နယ်သားထိုင်းလူမျိုးဖြစ်တယ်လို့ဆိုပါတယ်အခုဖမ်းမိသွားတဲ့မြန်မာနိုင်ငံသားတွေဟာနေဆက်ချက်တော်ဝင်ရောက်ခဲ့ကြသူတွေဖြစ်ပြီးဆုံခလမှာကာငါပြီးတော့မလေးရှားနိုင်ငံဘက်ကိုခိုးဝင်မှုကြိုးစားခဲ့ကြတယ်လို့သူတို့ကထွက်ဆိုခဲ့တာကိုထိုင်းရဲတပ်ဖွဲ့ကတဆင့်ပြောပါတယ်သူတို့ဟာပွဲစားကိုတယောက်ပန်းဝင်1000ခွဲစီပေးခဲ့ကြတယ်လို့ဆိုပါတယ်မြန်မာနိုင်ငံသား14ဦးကိုထိုင်းနိုင်ငံအတွင်းတရားမဝင်ရောက်နေထိုင်မှုနဲ့ဆွဲချက်တင်သွားမှာဖြစ်ပြီးကာသမားကိုတော့သူတို့ကိုကူညီပေးမှုနဲ့ဆွဲချက်တင်မယ်လို့ဆိုပါတယ်ခင်ဗျာ